ကချင်ပြည်နယ်မိုးမောင်းနယ်မန်စီမှာဒီ၃ရက်မြောက်နေ့အဖြစ်နဲ့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မန်စီမျိုးနယ်ကဒီစစ်ကောင်စီတပ်ရဲ့စခန်းတစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကချက်မှန်သိမ်းယူလိုက်တယ်လို့ပဲဒီစစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်တာတွေလည်းရှိပါတယ်မင်းညနေပိုင်းတုန်းကဝိုင်းမော်မြို့နယ်မှာရှိတဲ့မြစ်ကြီးနားဗမော်လန်းကတရားသင်းကိုမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒီနေ့မော်လွယ်ပိုင်းမှာဝိုင်းမော်မြို့နယ်ပလမင်းထင်တရားမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မိုးမောက်မန်စီတိုက်ပွဲနောက်ဆုံးအချိန်တွေကိုတော့ဒီရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့တနင်္လာနေ့ကမိုးမောက်မန်စီနဲ့ဗမော်မြို့နယ်အတွင်းကစစ်ကောင်စီတက်စကန်နဲ့ရက်စကန်တွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့ရမှာမိုးမောက်နဲ့မန်စီမြို့မှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုခုလိုပြောပါတယ်
။မိုးမောက်နဲ့မန်စီကိုတော့ကျွန်တော်တို့ဝန်ရဝန်တာပါတယ်။ဒါပေမဲ့ချင်းစုနိုင်တဲ့အနေသားတော့မဟုတ်ပါဘူး။တိုက်ပွဲတွေကဆက်မှပြင်းထန်နေပါတယ်။စကားတော့ဘက်ကနဲ့လေကြောင်းနဲ့ပြစ်တာတွေလည်းရှိပါတယ်။မန်စီတဲမှာကာကင်းတခုကိုတော့ပြီးလိုက်လို့ရပြီလို့တော့ပြောတယ်ဒါပေမဲ့ဘယ်လောက်ထိဆိုတာကတော့တူတူရဲ့ရှာပေါ့နော်ကွန်ဖောင်ကတော့ကျွန်တော်စီမံဖြစ်သေးပါဘူးမူရတဲမှာတက်တည်ဆုတ်တာတော့မရှိဘူးဟိုဘုံမဘက်ကနဲ့တက်လာတဲ့စစ်ကြောင်းတွေဆုတ်သွားတာတော့ရှိပါတယ်ဒါပေမဲ့မနေ့ကလည်းဟိုပြန်မှမှထူးထူးချင်းတွေဆုတ်တဲ့တင်ကတော့ရပါ
မနေ့ညနေပိုင်းကဝိုင်းမော်မြို့နယ်ရှိမြေကြီးနားဗမော်လမ်းမကြီးပေါ်ကတပတ်ချောင်းကွန်ကရစ်တံတားကိုစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးခဲ့ကြောင်းဘူမူကြီးနော်ဘူးကဆက်ပြောပါတယ
်။သူကတပတ်ချောင်းတံတားကိုတော့မနေ့ကစားတစားအတင်းသူတို့ဘုံနဲ့ဖျက်ဆီးတဲ့တရင်ချပါတယ်။ပုံမျိုးလည်းတွေ့ရပါတယ်။အဒီကတော့သူတို့ဝိုင်းမော်ဒီရှင်ယောင်ပင်လေးပေါ်တော့အတက်ကလုံချုံရတဲ့ချူပုံလိုက်တဲ့ဒီနဲ့ဒါတုံးတက်တာပေါ့ကွာ။
တပတ်ချောင်းတံတားဟာကစူးနဲ့တပတ်ရံရွာအကြားမှာတည်ရှိတာပါဒီတံတားဟာပြီးခဲ့တဲ့တနင်္ဂနွေနေ့က KIA နဲ့ပူးပေါင်းတပ်တွေတင်းယူခဲ့တဲ့အင်ခရန်၊ဂဂန်နဲ့ဂီဒွန်စခန်းတွေရဲ့အနီးမှာတည်ရှိနေတာလည်းဖြစ်ပါတယ်ဒီနေ့မွန်လင်းပိုင်းမှာတော့ဝိုင်းမော်နယ်မြကြီးနားကိုဆက်သွယ်ထားတဲ့ဗလာမင်းထင်အရာဝတီမြကူးတံတားမှာလည်းတိုက်ပွဲဖြစ်ပွားနေပြီးလက်နက်ကြီးလက်နက်ငယ်အတန်းတွေကြားနေရကြောင်းဒေသခံတို့ကပြောပါတယ
်မိုင်းနာပြည်မှာဗလာမင်းထင်နားမှာတိုက်ခိုက်ကြအတန်းကြားနေအခုအနာရီခွဲကစတာနာရီခါစတာအခုဒီနေရောသာကြည့်တဲ့အဆုံးပဲကျွန်တော်တို့ကပြင်းနေဟိုတဲ့ပုံနေရမိုင်းနာမှဖြစ်နေတ
ယ်ဒါကတော့ဒီကနေ့ညနေ3နာရီခွဲအချိန်ကပြောဆိုထားတာဖြစ်ပါတယ်ဘူမူကြီးနော်ဘူးကတော့ဗလာမင်းထင်တံတားမှာပြစ်ခတ်တာရှိကြောင်းကြားသိရပေမဲ့အခြေအနေကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်မိုးမောက်မြို့တွင်တိုက်ပွဲမှာတော့ဇီးနဲ့နေအဆောက်အဦချို့မီးလောင်ပျက်စီးတာတွေရှိကြောင်းနဲ့ဖုံးလိုင်းအဆက်အသွယ်တွေပြတ်တောက်နေကြောင်းဒေသခံတွေကပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမေလ5ရက်နေ့ကဆွန်ဘရာဘွန်တက်စကန်နဲ့ဝိုင်းမော်မြို့နယ်ကဂီဒွန်တက်စကန်အပါဝင်စစ်ကောင်စီတက်စကန်တရာစင်နီးပါးကိုတင်းယူခဲ့တယ်လို့6ရက်နေ့မှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်ကစစ်ကောင်စီတက်စကန်နဲ့ရက်စကန်5ခုကိုထပ်မံတင်းယူခဲ့ပါတယ်ခင်ဗျာ